ဂါဇာဒေသကိုအစ္စရေလပိတ်ဆို့ထားတာရပ်ဖို့နဲ့အပြစ်ခတ်ရဆဲဖို့ပါလက်စတိုင်းကိုထောက်ခံသူယာနက်ချီထိုင်းနိုင်ငံဘန်ကောက်မြို့တော်ကအစ္စရေလတရုံရှိမှတောင်းဆိုဆန္ဒပြခဲ့ကြပါတယ်။အစ္စရေလနဲ့ဟာမတ်စစ်သွေးကြွတို့ကြားဖြစ်နေတဲ့စစ်ပွဲမှာပါလက်စတိုင်းပြည်သူတွေခံစားနေရတာကိုဘယ်သူမှဂရုစိုက်ပုံမရတာကြောင့်အခုလိုဆန္ဒပြရတာဖြစ်တယ်လို့ဆန္ဒပြပွဲမှာပါဝင်သူတွေကပြောပါတယ်။ပါလက်စတိုင်းလူမျိုးပါပေစေဆိုပြီးတော့အဟစ်ကြွေးကြော်ခဲ့ကြပါတယ်။ဘန်ကောက်မြို့ကအစ္စရေလတရုံကတော့လုံခြုံရေးစိုးရိမ်မှုကြောင့်အောက်တိုဘာ17ရက်နေ့ကပိတ်ထားပါတယ်။ဂါဇာကမ်းမြောင်ဒေသမှာအစ္စရေလအပေါ်ဟာမတ်စစ်သွေးကြွတွေဘက်ကအငိုက်ဖမ်းတိုက်ခိုက်ခဲ့မှုအတွင်းမှာထိုင်းနိုင်ငံသား30သေဆုံးခဲ့တယ်လို့ထိုင်းနိုင်ငံသားရေးဌာနကအတည်ပြုထားပါတယ်။16ရောက်ထိခိုက်ဒဏ်ရာရခဲ့ပြီးတော့တစားကန်ဖြစ်ဖမ်းဆီးခံထားရသူ19ရောက်ရှိမယ်လို့လည်းယုံကြည်ရပါတယ်။တခါအော်စတြေးလျနိုင်ငံဆစ်နီမြို့မှာလည်းပါလက်စတိုင်းကိုထောက်ခံသူထောင်ထဲချီဒီကနေ့စနေနေ့မှာချီတက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်ရှင်။